ထိုင်းလုံရှင်တွေကတရားမဝင်ရွှေ့ပြောင်းလုံသမားတွေကိုအလုံမပေးရတော့တဲ့အတွက်ထိုင်းမှာရောက်နေတဲ့တရားမဝင်မြန်မာရွှေ့ပြောင်းလုံသမားတွေဟာထိုင်းမလေးရှားနယ်စပ်ဟရိုင်ဒေသကိုထွက်သွားနေကြပါတယ်။ပြီးခဲ့တဲ့နှစ်ဇွန်လကထုတ်ပြန်တဲ့ထိုင်းအလုံသမားဥပဒေတည်တရားကြောင့်တရားမဝင်အလုံသမားတွေကိုခန့်ထားရင်ပြင်းထန်တဲ့အပြစ်ဒဏ်ချမှတ်ခံရမှာဖြစ်တာကြောင့်အလုံရှင်တွေကအလုံမခံရတော့တာဖြစ်တဲ့အကြောင်းအပြည့်စုံကိုထိုင်းအခြေစိုက် VOA သတင်းတောက်မှအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းစစ်ဆိုရထုတ်ပြန်ရေးနိုင်ငံသားသားရှုပြောင်းလို့သမားများရဲ့အလုံတောင်ဝင်စီမံခန့်ခွဲရေးအဥပဒေစီမံချက်အသေးရဥပဒေချိုးဖောက်မယ်ဆိုရင်ထောင်ဒဏ်တွေနဲ့ငွေဒဏ်တွေပါတိမ့်နဲ့ချီပြီးပေးရနိုင်တာမို့ထိုင်းလုပ်ငန်းရှင်တွေကတရားမဝင်လို့သမားတွေကိုမခန့်အပ်ရတော့တဲ့အခြေအနေတွေရှိနေတာပါ။ဒီအတွက်ထိုင်းနိုင်ငံတွင်းကိုတရားမဝင်လမ်းတွေကနေလာကြတဲ့မြန်မာရှေ့တောင်းလို့သမားတွေဟာထိုင်းမလေးနယ်စပ်ဟရိုင်မြို့ကနေတဆင့်မလေးရှားနိုင်ငံတွေကတောလမ်းတွေကနေခိုးဝင်နေကြတာတွေရှိနေတယ်လို့ဆိုပါတယ်။အခုဆိုရင်ပွဲစားတွေကိုအသုံးပြုပြီးနေ့စဉ်ခိုးဝင်နေကြတဲ့မြန်မာတွေရာဂနန်းလောက်ရှိနေတယ်ဆိုပြီးရှေ့တောင်းလို့သမားခွင့်ရင်းခွင့်ရရဲ့ထိုင်းမျိုးကတာဝန်ခံဥပယီကပြောပြပါတယ်
။အဲဂိုက်တွေကဂိုက်တွေကပြောတာမဟုတ်ဘူးအမနော်တိုးလန်းကပြောတာသူတို့ပြောတာကကျွန်တော်သိသလားပြောမယ်ဆိုတော့ပွေးစားတွေကတိုးလန်းကခေါ်သွားတယ်နော်အလုပ်သမားတွေကပြောမယ်ဆိုတော့ရတဲ့ဖြတ်တာပေါ့ဗျာတိုးကုန်နေပြီးရတဲ့ဖြတ်တာပေါ့အနေနဲ့ဆိုလုံးဝမသွားဘူးကျွန်တော်တို့ထိုင်းကကားသမားရင်နမလေးရှားကကားသမားတွေပေါင်းပြီးတော့သူတို့ကနေပြီးတော့နေစားမှာတိုးလေးကိုပို့ပေးတယ်အဲ့မှနေပြီးတော့ကျွန်တော်တို့မြန်မာပွေးစားတွေကနေပြီးတော့လမ်းကျွမ်းတဲ့ပွေးစားတွေကနေပြီးတော့တိုးတွေကဖောက်တာပေါ့နော်များတာကတော့များတယ်မှာပုံမှန်ကြားတယ်ဟုတ်ကဲ့များတယ်တိုးများတယ်မလေးရှားကလည်းများတယ်ဒီနေ့ကိုပြောမယ်ဆိုတော့ရကနဲ့ကျုံပါပဲဗျလည်းပွေးစားကတရားပေးမဟုတ်ဘူးပွေးစားတွေကများတယ်ဆိုတော့ဟိုပွေးစားတစ်စီဒီပွေးစားမစီအဲ့လိုတွက်လိုက်လို့ဆိုလို့ရှိရင်ရကနဲ့မှရှိတယ်ဟုတ်ကဲ့
မြန်မာနိုင်ငံမှာအလုတ်ကန်အခွင့်အမ်းနေရှားပါတဲ့အတွက်နေ့စဉ်အလုတ်ကန်ရှာဖွေဖို့အတွက်ထိုင်းနိုင်ငံကိုလာကြတဲ့မြန်မာတွေလည်းအများအပြားရှိနေတာပါတချို့ကတော့ကုမ္ပဏီတွေကနေအလုတ်ရမယ်ဆိုပြီးခေါ်လာပြီးမှထိုင်းနိုင်ငံထဲမှာအလုတ်ကန်ပုံမှန်မရတာတွေအလုတ်ရှင်တစ်ပြေမတူတာတွေကြောင့်ထိုင်းဥပဒေအရအရေးယူခံရမှာကိုလည်းစိုးရိမ်မှုတွေရှိနေတာပါဒါအပြင်တတိယကလည်းအရင်တော့ကလိုမျိုးတရားမဝင်အလုပ်သမားတွေကိုခန့်အပ်မယ်ဆိုရင်အလုပ်သမားဥပဒေအရအရေးယူခံရမှာကိုစိုးရိမ်တာကြောင့်တတိယတော်များများကလက်မခံရဲကြတော့ဘူးလို့ဆိုပါတယ်
ဒီအောက်လမ်းကနေပြီးတော့ထိုင်းကိုလာပြီးတဲ့အခါအလုံးလုံးလို့မရတော့ဘူးတစ်ဖက်ကလည်းမခံတော့မလေးရှားကအပေါ်မရတော့မလေးမအဖမ်းပြတာပေါ့နော်အဲ့လိုပဲရှိတယ်လက်ခံလို့မရတော့ဘူးတကယ်လို့သူတို့လက်ခံအလုပ်ကိုလက်ခံလို့ရေးဆန်းနေပြီဆိုလို့ရှိရင်အမေဆုံးတရားကိုတစ်ဖက်ကလူ့သမားတရားကိုတစ်သိန်းကနေပြီးတော့၄သိန်းအထိယူရတယ်ထိုင်းမှာတင်းနေတဲ့အစိုးရကနေပြီးတော့ဥပဒေကြက်ကြက်မမတ်လုံလိုက်တော့အစိုးရပေါ့နော်ကျွန်တော်တို့ဒီပြောရမယ်ဆိုတော့အလုပ်ရှင်တွေကကြောက်တယ်လေသူတို့ကတကယ်လောက်တာကိုတကယ်ဖမ်းတယ်အဲ့လိုမျိုးတွေပေါ့အဲ့လိုဆိုတဲ့အခါဒီတစ်ဖက်ကကြောက်တာပေါ့နော်
ထိုင်းနိုင်ငံအနေနဲ့နိုင်ငံသားသားရှေ့ပြောင်းလို့သမားများရဲ့အလုပ်တာဝန်စီမံခန့်ခွဲရေးဥပဒေစီမံချက်အစ်ကို2018ခုနှစ်ဇန်နဝါရီလကနေစတင်ကျင့်သုံးခဲ့ပြီးတရားမဝင်အလုပ်လုပ်ကြနေတဲ့မြန်မာတွေတဲကဈေးအယောင်းဝယ်လုပ်နေတဲ့သူတွေကိုစတင်ဖမ်းဆီးနေတာဖြစ်ပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာလူသမား3တန်းကနေ4တန်းလောက်ထိအလုပ်လုပ်ကြနေကြတယ်ဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းထားကြပါရဲ့ရှင်။